အင်းနဲ့ကံပဝန်ကျင်ဒေတာမှာဟိုတယ်လုပ်ငန်းတွေတိုးချဲ့ပြီးတော့ကျုံမျိုးနဲ့ရေဝေရေလဲဒေတာကတစ်တော်တွေကိုခုတ်ထွင်ရှင်းလင်းလာတဲ့အတွက်အင်းထဲမှာနှုံးမြင့်ကြရမှုလည်းများလာပါတယ်။ကပအမွေနဲ့ရှင်းဝင်တဘာဝအင်းလေးကမတိမ်ကောင်းအောင်အချိန်မီထိနေနိုင်ရေးဒေတာခန်တွေကပြောပါတယ်။ကိုစော်ထက်ကတင်ပြပို့ထားပါတယ်။
ခရီးသွားလုပ်ငန်းနဲ့အစဉ်ပြေနေတဲ့အင်းလေးကဒေတာမှာဟိုတယ်လုပ်ငန်းတွေတိုးချက်နေပြီးရေးသားမှာတဘာဝအတိုင်းရှိနေတဲ့ကျုံမျိုးတွေကိုဖယ်ရှားရတဲ့အတွက်အင်းလေးကရဲ့ဂရစနစ်အတွက်စိန်ခေါ်မှုဖြစ်လာနိုင်တယ်လို့ဒေတာကန်တွေကပြောပါတယ်။ကုန်းပေါ်မှာရှိတဲ့နှုံးနဲ့နှစ်တွေအင်းနဲ့ကိုစီးမဝင်အောင်ကျုံမျိုးတွေကတားဆီးထားတဲ့အတွက်ဧကအများကြီးရှိတဲ့ကျုံမျိုးတွေကိုဖျက်ဆီးလိုက်မယ်ဆိုရင်အင်းလေးကတင်ကောပျောက်ွယ်သွားလိမ့်မယ်လို့ Save the Inle Lake အတွင်းရင်မှုဦးခင်မောင်လက်ကပြောပါတယ
်။ဒီအင်းလေးကရဲ့ကန်ဆာနဘီမှာကျွန်တော်တို့ဒီတဘာဝဖြစ်နေတဲ့ကျုံမျိုးတို့ရင်းကြီးတွေတော့မြေလွတ်မြေလာမြေရင်းတွေဆိုတာလေးတွေရှိတယ်ပေါ့နော်။ရှိတော့အဲ့ဒီနေရာလေးမှာကိုခုခီးသွားလုပ်ငန်းဖွံ့ဖြိုးလာတည်အတွက်ဒီခီးသွားလုပ်ငန်းနဲ့ဆက်စပ်ပြီးတော့မှစီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့မှဟိုတယ်လုပ်ငန်းတွေရှေ့ဆွင်တည်ဆောက်လာတာလေးတွေရှိတယ်ပေါ့နော်။အဲ့ဒီပုံမှာမြေလွတ်မြေလာမြေရင်းအဖြစ်ဟိုတတ်မှတ်ပြီးတော့မှစီမံခွင့်တောင်းဆိုလာတော့ဘာလုပ်မှလဲဆိုတော့ဟိုတယ်လုပ်ငန်းလုပ်မယ်ပေါ့အဲ့တော့ဒီတဘာဝအသိရှိနေတဲ့ကေယာစင်းတွေကိုသင်သိမ်းပေးနေတဲ့ဒီတဘာဝကျွန်းညောရင်တို့ကြီးဤက90ကိုခီးသွွားလုပ်ငန်းဟိုတယ်ဆောက်ဖို့အတွက်ဖြည့်ဆည်းလိုက်တဲ့ဆိုရင်ဒါကျွန်တော်တို့အင်းလေးဒေတာတစ်ခုလုံးအတွက်တို့လောက်အောင်ဒီတဘာဝပတ်ဝန်းကျင်ဒီဟာစနစ်တို့လည်းကောင်းဖြစ်စည်းရရောက်တယ်ပေါ့
အင်းလေးကတင်ကောလာတာကရေဝေရေလဲဒေတာကတတော်တွေနီးအမျိုးမျိုးနဲ့ပြည့်စည်နေတာကအဓိကအကြောင်းရင်းပါအဲဒီရေဝေရေလဲဒေတာကတတော်တွေ56နေထက်မှဟတ်တာ9000ကျော်လောက်ပြည့်စည်သွားတယ်လို့တယန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကပြောပါရယ်အကျိုးဆက်ကနှုံးမြေတန်ကြီး9000ကျော်လောက်အင်းလေးကန်တဲ့ကိုအတားစီမဲ့စီးဝင်ပြီးနွေရာသီမှာရေခန့်6တဲ့အထိဖြစ်လာပါရယ်ခီးသွွားလုပ်ငန်းကိုအဓိကထားရတဲ့ဒီနေရာကိုအချိန်မီမထိမ့်သိမ့်မှုဆိုရင်ဒေတာကန်ဒီရဲ့အတန်မိုးရွာကြောင်းလုပ်ငန်းဒီကိုပါထိခိုက်လာနိုင်တယ်လို့ဥက္ကမောင်လက်ကဆက်ပြောပါရယ
်အဓိကကတော့ထိတ်ဆုံးဒီယူရီလဲဒေတာမှာတစ်ပင်တစ်တော့ပြုံးကြည့်လာတယ်နောက်ရွှေပြောင်းတော့ရအရှက်ထွင်လာတာတွေနဲ့ပတ်သက်ပြီးတော့မှဒီဒီဟာစနစ်တွေပြည့်စည်လာတယ်ပေါ့နော်အဲ့ဒီတောင်ပေါ်ဒေတာမှာရှိတဲ့မြေကြီးအလုံးကမိုးရွာသွန်းတဲ့ချိန်မှာအင်းလေးကန်စီကိုဟိုတည့်ရိတ်နှုံးအနယ်မြည်ကြီးဖြစ်ပို့ချလိုက်တယ်ပေါ့နော်အဲ့တော့အင်းလေးကရည်ပြင်ကြီးသေးကိုအဲ့ဒီမြည်နှုံးထုထေပမာဏပေါင်းကနှစ်များစွာဝင်ရောက်လာတဲ့အချိန်မှာအဲ့ဒီနှုံးထုထေပမာဏဣရိယာကတို့လေးများသွားတယ်ပေါ့နော်အင်းလေးကမှဟိုမြည်ထုပမာဏများသွားသည့်အတွက်အင်းလေးကမှအဓိကအများဆုံးရှိနေရမယ့်ရည်ထုတွေကဟိုထွက်သွားတယ်ပေါ့နော်အပြင်ဘက်ကိုအဲ့တော့ဒီအင်းလေးကကြီးကတိမ်ကောလာတယ်ပေါ့နော်အဓိကကတော့ဒီယူရီလဲဒေတာပျက်စီးလာလာလေးတခုပါပဲခင်ဗျ
2019ခုနှစ်လောက်ကမြန်မာတနိုင်ငံလုံးတက်တော့ဖုံးနှံမှုက46ရာခိုင်နှုန်းရှိခဲ့ပြီး2015မှာ42ရာခိုင်နှုန်းပဲရှိပါရယ်အခုဆိုရင်အင်းလေးကဒေတာမှာတက်တော့တွေပြန်ပြီးဖြစ်ထွန်းလာဖို့ဒေတာကန်နေနဲ့အစိုးရတောင်းရှိသူတွေပူးပေါင်းပြီးလှုပ်ဆောင်နေပါပြီအင်းလေးကမှာရေခန်း6တောင်2010မှာတစ်ကြိမ်2016မှာတစ်ကြိမ်ဖြစ်ခဲ့တာပါအင်းလေးကဝင်းကျင်ရှိမြို့နယ်မှာတက်တော့ပြုံးတိလာလို့မြေစီလာတိုက်စားရရဖြစ်ခဲ့ပြီးနှုံးမြေတန်ကြီး9သိန်းလောက်ကိုအင်းလေးကနေစုပ်ယူခဲ့ရပါတယ်အင်းလေးကပြလဲထူတော်ရင်းနဲ့ပတ်သက်ပြီးတတော်သူတည်သနာဌာနနေပြည်တော်ရဲ့ညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ယူကအခုလိုပြောပါရယ်။
နောက်အင်းလေးကံကိုကျွန်တော်တို့ကဒါစီဝအဝန်ဝိုင်းနေပြီပေါ့နော်။ဟောဒါမျိုးကိုတတ်မှတ်ပြီးတဲ့ခါမှလဲစီဝမျိုးစုံမျိုးကိုထင်းသိမ်းရေးဒီကိစ္စတွေလဲကျွန်တော်တို့ကပတ်ပေါင်းစုံနေလုပ်ပါရယ်ပေါ့။အဓိကကတော့ကျွန်တော်တို့ဒီနှစ်ပိုင်းပေါ့ကျွန်တော်တို့ရေဝီလဲဒေတာမှရှိရဲ့တတော်တွေကိုကျွန်တော်တို့ပုံစံမျိုးစုံနဲ့ပေါ့ထင်းနေဒေတာကံပြည်သူစုဖွဲ့တဲ့တတော်လုပ်ငန်းနဲ့ထင်းသိမ်းနေနောက်ဒီevolution of core swine ဒီလိုတွေတိုက်စားမှုတွေရောပါတက်တာအောင်ကျွန်တော်တို့ဒီတိနေတတော်ရုံတော့ site ခင်းနေတဲ့ကျွန်တော်တို့ထိမ့်သိနေနောက်တစ်ခုကကြတော့ဒီအသိပညာပေးရေးလုပ်ငန်းတွေပေါ့ဒီတတော်ပြုံးကြီးရဲ့အကြောင်းအရများစွာထဲမှာဒီ Inle Campaign ဝန်ကြီးဒေတာမှာဆိုလို့ရှိရင်လေဥပမာနံပါတ်1ကပေါ့တော့ထင်းလို့ခါမျိုးကျွန်တော်တို့ဒီတက်ထုတ်တဲ့လုပ်ငန်းတွေလည်းရှိမယ်ထင်းပြီးသူတွေဒါလေးတွေသုံးတာတွေလည်းရှိမယ်နောက်ပြီးရှိပြောင်းတောင်းရခုတ်တာမျိုးတွေလည်းကျွန်တော်တို့ကရှိမယ်နောက်ဒါတွေဒီလေကျွန်တော်တို့တတော်ပြုံးရင်းနဲ့အကြောင်းရင်းတွေပေါ့
။အင်းလေးကရေဝေရေလဲတတော်ဖုံးသွမ်းမှုက2010မှာစတူရမ်းမိုင်130ကျော်ရှိခဲ့ပေမဲ့2015နောက်ဆုံးတိုင်းနာချက်မှာစတူရမ်းမိုင်10မိုင်လောက်ထပ်ပြီးရောကျသွားတယ်လို့တတော်ဦးစီးဌာနရဲ့အစိုးရအခမ်းအနားတစ်စောင်းမှဖော်ပြထားပါရဲ့။1994မှာအင်းလေးကဒေတာခီးသွွားလုပ်ငန်းကိုစပြီးအကောင့်တွေဖော်ခဲ့တာပါ။အင်းလေးကကကမ္ဘာအမွေနှစ်စင်းဝင်သဘာဝကံဖြစ်ပြီးဇီဝမျိုးကွဲရေကြေဝါသလိုထုံးကြောက်ပါရဲ့ရှားပါးသစ်ဆွေးမြေရှိရဲ့ရှိအောင်အားရှာကတခုလေးရှိရဲ့ဒေတာပါ။ဒေတာကန်တွေကအင်းလေးကရဲ့ဂရစနစ်ကိုထိခိုက်နိုင်တဲ့ဟိုတယ်နဲ့အခြားဆောက်လုပ်ရေးလုပ်ငန်းတွေတိစောက်လာခဲ့ရင်ကန့်ကွက်သွားဖို့လည်းရှိနေပါရဲ့။